မျိုးသားပညာရေးဥပဒေကိုဆန့်ကျင်ကဲကွက်သပိတ်မှောင်နေတဲ့ကျောင်းသားတွေကိုဝဲလောင်မျိုးနဲ့ပုပ်ပန်းမျိုးကြားကမြင်ဆိုင်တောင်ကြားမှာအာဏာပိုင်တွေကတားဆီးမှုတွေလုပ်ခဲ့ပေမဲ့ဆက်လက်ချီတက်ခဲ့ပြီးလုံခြုံရေးအခြေအနေတွေကြောင့်ပုပ်ပန်းမျိုးကိုရောက်ဖို့အတွက်စီမံခီးကားစီခဲ့ရတယ်လို့ကျောင်းသားတွေကဆိုရတဲ့ဒီအကြောင်းပြစ်စုံကိုထိုင်းချေဆက်သတင်းတောင်မအေးမာကပြပို့ထားပါရခင်ဗျာ
မြန်မာအစိုးရကိုယ်စားလှယ်တွေနဲ့တပိတ်မှောက်ကျောင်းသားကောင်းဆောင်တွေတွေ့ဆုံခဲ့ပြီးတဲ့နောက်ကျောင်းသားတွေရဲ့တောင်းဆိုချက်အတိုင်းဖေဖော်ဝါရီလ1ရက်နေ့မှာရေးပွဲဆိုင်ဆွေးနွေးပွဲတွေလုပ်ပေးမယ်ဆိုပြီးမြန်မာအစိုးရဘက်ကသဘောတူခဲ့တာပါတစ်ချိန်တည်းမှာပဲတပိတ်ပေါက်နေတဲ့ကျောင်းသားတွေဟာဝဲလောင်မျိုးကနေပုတ်ပားမျိုးကိုလာရတောင်းကြားမှာတော့အာဏာပိုင်တွေရဲ့ပိတ်ဆို့တားဆီးမှုတွေကိုကြုံခဲ့ရပါတယ်ဒီတားဆီးမှုကနေကျောင်းသားတွေဖောက်ထွက်ခဲ့ရပုံကိုလည်းတပိတ်မှောက်ခေါင်းဆောင်တဦးဖြစ်တဲ့ကိုရဲရင်ကျော်ကပြောပါတယ်
ထောင်ကျောင်းမှာကသူတို့တားတာလေတားတာလေချင်းကျွန်တော်တို့ဒီအစကျောင်းမရောက်ဘဲရှေ့ပြေးမရောက်နဲ့သူတို့စကားပြောနေရောကျွန်တော်တို့ကဒီဘက်လမ်းငယ်မှာသူတို့ပြောနေရောကျွန်တော်တို့ဒီဘက်ညာဘက်ကနေပြီးတော့ဒီအလံကိုင်းတွေကိုဒါကျွန်တော်ဟိုတက်တက်တက်ဆိုပြီးပန့်တက်ပြီးတော့ကျွန်တော်တို့ဆက်ပြီးတော့ထိုးပြီးတော့ထွက်လာခဲ့တာထွက်လာခဲ့တဲ့အတွက်ဟိုသူတို့ဒီစကျောင်းကိုသူတို့တားချိန်မရလိုက်ဘူးပေါ့နော်ညလည်းမှောင်းနေပြီသူတို့စိတ်ထဲမှာတော့ရှေ့ကတကားပြောနေတဲ့နောက်ကနေရက်ဆောင်ရမယ်လို့တော့ချိန်မုံရပါတယ်ဒါပေမဲ့ကျွန်တော်တို့ကပြောနေတဲ့လူတွေကိုလည်းဘယ်သူပြောနေရလဲမကြည့်တော့ဘူးဟိုလာဖို့လည်းမခေါ်ဘူးကျွန်တော်တို့အဲ့ဒီရာကိုလည်းသွားနာမထောင်ဘူးကျွန်တော်တို့တက်တက်တက်တက်တက်ဆိုပြီးတော့ဒါစစ်ကြောင်းကိုကျွန်တော်တို့ဆက်ဆက်တက်ခဲ့တာအဲ့ဒီချိန်မှာအဲ့ဒီဟာပဲသူတို့စစ်ကြောင်းကိုမတားလိုက်နိုင်တဲ့အတွက်လွတ်ပြေးလိုက်ရတဲ့သဘောဖြစ်သွားတာပေါ့နော်အဲ့လိုနဲ့ကျွန်တော်တို့ကြော်ဖြတ်ခဲ့တာကသူတို့နဲ့ကျွန်တော်တို့ဒီဒပိတ်ဦးဆောင်သူတွေနဲ့တခေါက်မှမပြောလိုက်ရဘူးသူတို့ရှေ့ပြေးတွေကိုသူတို့စိတ်ထဲမှာပါပြင်းနေမတည်ဘူးအဲ့ဒါသူတို့ကအဲ့ဒါတွေနဲ့အငင်းခုန်လုပ်နေတာမင်းတို့ဒီအစိုးရကလို့တွေးဆဖို့လှုပ်ထားပြီးပြီပဲဘာလို့မလို့မင်းတို့ဆက်လျှောက်တာလဲဆိုတာမျိုးပေါ့နော
်မြင်းညံမျိုးကနေစပြီးရန်ကုန်နိုင်ရေးကူညီမှုအသင်းကကားတွေနဲ့မြင်းညံတောင်သားဝဲလောင်ဒေသခံတွေကကျောင်းသားတွေနဲ့အတူလိုက်ပါခဲ့ပြီးကျောင်းသားတွေကိုစောင့်ရှောက်မှုပေးခဲ့တယ်လို့ဆိုပါတယ်မြင်းဆိုင်တောင်ကြားမှာတော့ရှေ့ပြေးသွားတဲ့ကားနှစီးတဲ့ကလူတွေကိုတားဆီးစစ်ဆေးတာတွေလုပ်ခဲ့တယ်ဆိုပြီးဆက်ပြောသွားပါတယ်
။အခုကြုံရတယ်ဗျရှေ့ရနေပြီးတော့ကားနှစီးကြုံရတယ်တစည်းရဒီရှေ့ပြေးသွားတဲ့ဟာကိုဟိုသူတို့ကအဲကားရက်ခံပြီးတော့ဖြစ်တော့ကျွန်တော်တို့ကကျွန်တော်တို့ရင်းကြံတောင်းကဟိုကိုကိုနိုင်ဟိုလာသူကြောင်းသားဆိုပြီးတော့ဆွဲချတယ်။နောက်ရှေ့တစည်းကကြတော့ကျွန်တော်တို့ NNR အဖွဲ့ပေါ့နော်။ဒီလိုကျွန်တော်တို့ဝိုင်းဝန်းကူညီကိုရောက်နေတဲ့ NNR အဖွဲ့မှာဒီခြေကမ်းမှာထိုင်နေတဲ့ကိုရဲဝင်းကိုအကြောင်းသားဆိုပြီးတော့စွဆွဲတယ်စွဆွဲချတော့နောက်ကနေပြီးတော့ကျွားတို့ကနိုင်ငံလုံးဆိုင်ရာပညာရေးကြောင်းနဲ့မှုကွန်ရက်ကလို့ပြောတဲ့ခါကြတော့မှသူတို့တွေ့သွားပြီးတော့ကိုရဲဝင်းကိုကောက်တော့လွတ်ပြလိုက်တယ်ဒါနဲ့ကျွန်တော်တို့ခြေကျောင်းဘက်ကတော့ကြံလက်ကုန်မပြေဘူ
းမိသက်ကလက်နက်ကရဲရင်ရည်နဲ့အတူကျောင်းသားတွေကိုတားဆီးဖို့လှုပ်ဆောင်နေတယ်လို့ညှိနှိုင်းမှုမရှိဘဲအတားဆီးတွေကိုဖောက်ထွက်ခဲ့ရတဲ့အတွက်ညမောင်ဖြစ်လာတဲ့အချိန်မှာကျောင်းသားတွေအနေနဲ့ကားဆီးဖို့တင့်တဲ့အကြောင်းနိုင်ရေးကူညီမှုအသင်းကကိုကျော်သူကမြစ်တာရက်ခံခဲ့ပါတယ်။ဒီအတွက်ကျောင်းသားတွေဟာပုတ်ပလင်ရွာအဝင်ထိဆယ်မိုင်ခရီးကိုကားစီးခဲ့ရတယ်လို့ဆိုပါတယ်
။ဒီတောင်ကြားထဲမှာရောက်နေဒီရညာအေးမရှိဘူးတတော်မြောင်းနေတူထားတာရှိရဲကျွန်တော်တို့ကျင်းမုံဝက်တန်နေဘာညာတွေဆိုတဲ့တဲ့င်းနေရာလည်းရောက်နေတယ်။ဒီချိန်အလိုပဲကျွန်တော်တို့ဝဲလောင်ကနေစထွက်ပြီးဆိုပဲကွာဟိုတချို့ရွာတွေမှာညောင်မင်းအောင်တွေမှာအလိုပေါ့နော်ဟိုဝါးတွေတုတ်တွေခြင်ထားတဲ့ဟိုလူ40လောက်ပြည့်တဲ့ချက်စီနဲ့ရှိနေတဲ့ဆိုတာမျိုးတွေရွာသားတွေကသူတို့မျက်မြင်ပို့တွေ့ရှင်တဲ့တတင်းလက်ပို့ရင်ည9နာရီလုံုံရေးရချင်းနေတဲ့ခါမှာကျဲကျောင်းသားတွေကိုပြောတယ်ကိုညမိုးလဲချုပ်ပြီးတော်တော်လဲမှောင်နေပြီးလမ်းကိုတော့မရှိဘူးကျွန်တော်တို့မမြင်ရတော့ဘူးမမြင်ရတော့တဲ့အချိန်ဖြစ်နေတဲ့အတွက်ကျွန်တော်တို့ဒီဇိုင်းမှန်မှလူတွေသိမရှိဘူးညီပြင်းနေတဲ့ကိုကျော်သူတို့ရန်ကုန်ကနေတကူတကလာပြီးပုံနေတာအဲ့တော့ကိုကျော်သူရဲ့ဟိုဟာကိုလဲလေးစားလိုက်တာတော့အချင်းအဲကျွန်တော်တို့ကားစီးပြီးသွားဆိုပြီးတော့ကျွန်တော်တို့အားလုံး10မိုင်ပြီးပါတယ
်ပုပ်ပလင်ရွာဘက်မှာတော့ဟော့ပြောပွဲတွေလုပ်ပြီးပုပ်ပားမျိုးကိုဆက်လက်ချီတက်လမ်းလျှောက်ခဲ့ရမှာည9နာရီကျော်အချိန်လောက်မှာတော့ပုပ်ပားမျိုးကိုရောက်ရှိခဲ့ပါတယ်ကျောင်းသားတွေကတော့အမျိုးသားပညာရေးဥပဒေဟာဒီမိုကရေစီပညာရေးစနစ်ကိုဖော်ဆောင်နိုင်ခြင်းမရှိဘူးဆိုပြီးအစိုးရလွှတ်တော်ပညာရေးအဖွဲ့အစည်းဖြစ်တဲ့ NNER နဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီတို့၄ပွင့်ဆိုင်ဆွေးနွေးရမယ်ဆိုပြီးတောင်းဆိုထားတာဖြစ်ပါတယ်ရှင်